ကြာခင်ရပိုင်းတွင်ပြင်လဲစတင်တော့မယ်ဒီလွတ်တော်အစည်းအဝေးမှာ2018ဧပြီလကနေစက်တင်ဘာလအထိကြာကာလ6လအတွက်ဘတ်ဂျက်ကိစ္စကိုအဓိကထားဆွေးနွေးဆုံးဖြတ်ဖို့ရှိတယ်လို့လွတ်တော်ကိုယ်စားလှယ်အများစုကပြောပါတယ်။နှစ်စဉ်ဧပြီတရက်နေ့ကနေနောက်နှစ်မတ်လ31ရက်နေ့အထိကိုဘဏ္ဍာနဲ့အပြည့်အစုံထားပေမဲ့ပြီးခဲ့တဲ့လွတ်တော်အစည်းအဝေးမှာဘဏ္ဍာနှစ်ကိုအောက်တိုဘာ1ရက်နေ့ကနေနောက်နှစ်စက်တင်ဘာ30အထိပြောင်းလဲသတ်မှတ်ဖို့အတည်ပြုခဲ့တာပါ။ဒီတဲ့ရင်ပြည်စုံကိုတော့ view မြန်မာပိုင်းတင်တော့မမမြင့်ခိုင်ကပြောပြပေးပါမယ်ရှင်
။လောင်းမဲ့ဇန်နဝါရီ15ရက်နေ့မှာလွတ်တော်အစည်းအဝေးတွေပြန်လည်စတင်မှုရှိနေပြီးဘတ်ဂျက်အကူပြောင်းကာလ6လအတွက်အမျိုးသားစီမံကိန်းဥပဒေကျမ်းနဲ့ပြည်ထောင်စုဘဏ္ဍာငွေအရာသုံးဆိုင်ရာဥပဒေကျမ်းတို့ကိုဆွေးနွေးဆုံးဖြတ်ဖို့ရှိနေပါတယ်။နှစ်စဉ်နှစ်တိုင်းဘဏ္ဍာနှစ်ကိုဧပြီ1ရက်နေ့ကနေနောက်နှစ်မတ်လ31ရက်နေ့အထိသတ်မှတ်ထားရတာကနေပြည်ခဲ့တဲ့လွတ်တော်အစည်းအဝေးမှာဗန်နာနှစ်ကိုအောက်တိုဘာ1ရက်နေ့ကနေနောက်တစ်နှစ်စက်တင်ဘာ30အထိအတည်ပြုထားခဲ့တာပါ။ဒါကြောင့်ဗန်နာနှစ်နှစ်ခုကြား6လတာကာလအတွက်ဘတ်ဂျက်ကိစ္စကိုအခုလာမယ့်လွတ်တော်အစည်းအဝေးမှာအဓိကဆွေးနွေးသွားမှာဖြစ်တယ်လို့ပြည်သူ့လွတ်တော်ပြည်သူ့ငွေစည်းမ်းကော်မတီဝင်လိုင်းဘွေမြို့နယ်လွတ်တော်အမတ်ဦးခင်ချိုကပြောပါတယ
်။ဘတ်ဂျက်နှစ်ကြောင်းလိုက်တော့6လပေါ့နော်။ခါတိုင်းဆိုရင်အေဒီလာနေတော့မတ်လအထိပေါ့။အခုကတော့ဘယ်လိုဆုံးလဲအေဒီကနေပြီးတော့စက်တင်ဘာအထိပေါ့။6လကတည်းကသိလိမ့်မယ်ကြားပြပေါ့အဲ့ဒါဒီမှာတူ2018-19ကတည်ကြဆွမှာဘူးကျွန်တော်လောလောဆယ်ဒီရောက်မစဘတ်ဂျက်နဲ့ပတ်သက်တာပါလားမလဲဆိုလို့ရှိရင်ကျွန်တော်ပုံလူငွေခေါ်တော့ပေါ့နောက်ဆုံးအာရီပေါ့အဲ့ဒါလာလိမ့်မယ်အာရီလာလိမ့်မယ်အာရီလာမစရင်အာရီပြီးမှခုနကပြောတဲ့6လပတ်လာလိမ့်မယ်နှစ်ခုပေါ့6လပတ်ဥဒေချမ်းကျတော့ तू ကမိုးရဒီကာလဖြစ်တဲ့ကြောင့် तू ကစီမံကိန်းလုပ်ငန်းတွေကတော့ဘတ်ဂျက်ဟိုရှိမှာမဟုတ်ပါမှာတော့မဟုတ်ခွင့်လည်းပြမှာမဟုတ်လေအဲ့တော့ तू လာမစရင်တာမှာ30နဲ့ဒီမလုပ်မဖြစ်ပေါ့လုတ်သေးနဲ့မလုတ်မဖြစ်လို့ရမယ်လုပ်ငန်းတွေတော့ပဲဘတ်ဂျက်တမှာပါလိမ့်မယ်လေဒီကြမ်းနဲ့တိဆောက်ဒီလုပ်ငန်းတွေကြတော့18-19အဲ့ဘတ်ဂျက်တမှာတက်ဆွေးမှာပေါ့
ဗန်နာနှစ်နှစ်ခုကြာကြာကာလအတွက်ဘတ်ဂျက်ဟာ2017-18ဗန်နာနှစ်ရဲ့ပထမ6လထက်နည်းဖို့ရှိနေပြီးမိုးရင်းကာလဖြစ်တာမို့စီမံကိန်းကြီးတွေအတွက်ဘတ်ဂျက်ကိုတော့ထည့်သွင်းရေးဆွဲဖို့မရှိဘူးလို့ဦးခင်ချိုးကပြောပါတယ်ဒါပေမဲ့လွတ်တော်မှာကြားကာလ6လတာဘတ်ဂျက်ကိုအတည်ပြုဖို့ကအဓိကဖြစ်ပြီးဘတ်ဂျက်အပြောင်းလဲကာလအတွက်အမျိုးသားစီမံကိန်းဥပဒေရေးဖို့ဖြစ်လာတာဖြစ်တယ်လို့ရခိုင်ပြည်နယ်မြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေးတန်းကပြောပါတယ်
ဒါဟိုဘတ်ဂျက်အပြောင်းလဲကြောင်း6လတာဘတ်ဂျက်ဆိုတာဟွာဟမှုဖြစ်သွားတာဟုတ်ဘတ်ဂျက်နဲ့အပြောင်းသွားတော့အပြည့်အစုံတည်းရဒီစက်တင်ဘာလအကုန်ထိအဲအဲ6လတာဘတ်ဂျက်ဆက်တက်ကြနေတယ်ဟိုအော်တိုဘတ်တည်းနေမှာဘတ်ဂျက်ဖြစ်ဆက်တာဟုတ်ဆိုတော့အဲကြား6လကာလကတိကျဆွဲရမှာဖြစ်မှာအဲ့ဒါကြောင့်ကျွန်တော်တို့ပြောတာပါအဲဒီဟိုအမြတ်စီမံလို့ဆိုတာအမှတ်တင်မယ်ရတုံရတုံခမ်းမကြီးအဲ့ဒါလေးတင်ပါဘူးနော်ရတုံခမ်းမကြီးကတော့ဟိုအဲဘတ်ဂျက်တိုင်းမှာတင်ပါတယ
်ကြီးခဲ့တဲ့ဇန်နဝါရီလ9ရက်နေ့မှာပြုလုပ်တဲ့ဗန်နာရေးကော်မရှင်အစည်းအဝေးမှာတော့6လဘတ်ဂျက်မှာစုစုပေါင်းရငွေကျပ်386ဘီလီယံကျော်နဲ့အသုံးပြုကျပ်1195ဘီလီယံကျော်ခန့်မှန်းထားပြီးတိုင်းနယ်ပြည်နယ်တွေကိုလက်ရှိဘဏ္ဍာနှစ်အတွင်းသတ်မှတ်ပေးခဲ့တဲ့ဘတ်ဂျက်ပမာဏရဲ့90ရာခိုင်နှုန်းကိုပဲထောက်ပံ့ပေးဖို့ဆုံးဖြတ်ထားပါတယ်။လာမယ့်ဇန်နဝါရီ15ရက်နေ့မှာကျင်းပမယ့်ပြည်အောင်စုလွတ်တော်အစည်းအဝေးမှာတက်တော်ဥပဒေကြမ်း၊အခြေခံပညာဥပဒေကြမ်း၊ကလေးသင်ငယ်အခွင့်အရေးများဆိုင်ရာဥပဒေကြမ်းစတဲ့ဥပဒေတွေကိုပြဋ္ဌာန်းနိုင်ဖို့ဆွေးနွေးဖို့လည်းရှိနေပါသေးရှင်။